တောင်ကိုရီးယားနိုင်ငံမှာအဖြစ်များနေတဲ့အရှိအလဲပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာယောဂမတ်စ်ကူးစက်မြန်ယောဂနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်မှလည်းကျန်းမာရေးအာဏာပိုင်တွေဖက်ကကြိုတင်ကာကွယ်ရေးအစီအမံတွေဆောင်ရွက်နေတယ်လို့သိရပါတယ်။တောင်ကိုရီးယားနဲ့မြန်မာအကြားမှာနေ့စဉ်လေကြောင်းခရီးစဉ်အဝင်အထွက်တွေဖြစ်နေတဲ့အတွက်ယောဂကူးစက်နိုင်ခြေများနေတာမို့အခုလိုကြိုတင်ကာကွယ်မှုအစီအမံတွေဆောင်ရွက်နေရတာဖြစ်တယ်လို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးရုံးပြည်သူ့ကျန်းမာရေးနဲ့ကူးစက်ယောဂကာကွယ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုးလွင်ငိမ့်က VOA ကိုပြောပါရယ်ကိုသားညွန်ဦးကဆက်သွယ်မြင်မြန်ရမှာကျန်းမာရေးဌာနဖက်ကကြိုတင်ပြင်ဆင်ဆောင်ရွက်မှုတွေကိုသူကအခုလိုရှင်းပြပါရယ
်ဒီအံလေးစိတ်တွေမှာကျွန်တော်တို့ဒီယောဂဆောင်ရွက်ကြည့်ရှုတဲ့ team တွေပေါ့Rapid response team နေအဲ့ဒီ team နေနဲ့ကျွန်တော်တို့ဝင်လာတဲ့ခရီးသည်တွေကျွန်တော်တို့ကဒီ fever screening infrared fever screening system နဲ့အဖျားရောဂါရှိမရှိစစ်ဆေးတယ်ဒီအဖျားရှိတဲ့ခရီးသည်တွေဆိုရင်တော့ကျွန်တော်တို့လေဆိပ်ကျန်းမာရေးဌာနမှာတိကျခေါ်ယူပြီးတော့ကျွန်တော်တို့အသေးစိတ်ဓာတ်ရာဇဝင်ယူတယ်ပြီးလို့ရှိရင်ဦးနာအသေးစိတ်ကျန်းမာရေးစစ်ဆေးမှုတွေလုပ်တယ်ဒီ Ebola ရောဂါတော့မဟုတ်ဘူး Ebola ရောဂါကတော့သူကဖြစ်တဲ့နိုင်ငံတွေကိုခရီးသွားပူတဲ့ရသမင်ရှိတဲ့လူတွေဆိုလို့ရှိရင်တော့ကျွန်တော်တို့ suspected case အနေနဲ့ဒါ investigation တွေဆက်လုပ်တာပေါ့ mask ကိုပြီးကြတော့ကျွန်တော်တို့အခုနလိုအဖျားရှိတဲ့ခရီးသည်တွေဆိုလို့ရှိရင်အခုနကျွန်တော်တို့နိုင်ငံကို specific မလုပ်တော့ဘဲနဲ့ mask လူနာတွေเนาะဒီပြုစုကူတာကင်တွယ်ခဲ့ဘူးသလားဒါမှမဟုတ်ဒီ mask လူနာအနည်းကနေထိုင်ခဲ့ဘူးသလားစသဖြင့်ဒီလိုအသေးစိတ်ရသမင်တွေယူပြီးတော့တကယ်လို့contact ရှိခဲ့တဲ့လူတွေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကျွန်တော်တို့သတ်မှတ်ထားတဲ့ဒီ designated hospital ပေါ့ကျွန်တော်တို့ရန်ကုန်ဆိုလို့ရှိရင်ကျွန်တော်တို့ဒီဝေဘာကီအထူးကုဆေးရုံကြီးကိုစနစ်တကျယောဂကာကွယ်ထိန်းချုပ်မှုအစီအစဉ်တွေအပြည့်အဝလုပ်ပြီးတော့ဆိုလိုတာကတော့ဒီခီးတယ်ဟိုလည်းပဲကျွန်တော်က personal protective equipment အပြည့်စုံဝတ်ပေးတယ်ကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေကူးစက်မှုမရှိအောင်လည်းပဲ personal protective equipment အပြည့်စုံနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့ ambulance တန်ကျွန်တော်တို့ဝေဘာကြီးဖေးအောင်ကျွန်တော်တို့ပို့ပါလိုက်လို့
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံထဲမှာကတန်တရားဖြစ်ပွဲလူနာမျိုးတွေပါတွေ့တာမျိုးရှိပါလား
အာလက်ရှိတော့မရှိသေးပါဘူးခင်ဟုတ်ကဲ့
ဟုတ်ကဲ့
ဒါကျွန်တော်တို့ကဒီဇက်တိုက်လုပ်နေတာပေါ့အီဘိုလာဆောင်ရွက်ကြည့်ရှုရေးလုပ်ငန်းတွေလည်းပဲကျွန်တော်ကအချိန်ဝမ်းမပြတ်သေးဘူးမပြတ်သေးတော့အခုနလိုယောဂဆစ်ဆေးတဲ့ကိစ္စတွေရောအခုနဆေးဝင်နေပြင်ဆင်ထားခြင်းမှုတွေရောကျွန်တော်ကျမ်းမာရေးဝန်ထမ်းတွေရဲ့ဒီဒီရနဲ့ပတ်သက်တဲ့ပြင်ဆင်မှုတွေရောစေဟုံးမပြတ်သေးတော့အခု mask covid အတွက်ကြတော့ကျွန်တော်ကဒီအစင်အသင့်အနေထားမှာဖြစ်နေတယ်အဲဒါခွဲကနမူနာစစ်ဆေးတာတခုပဲကျွန်တော်က Ebola နဲ့ mask covid နဲ့မတူတော့ mask covid ကြတော့ကျွန်တော်ပြည်တွင်းမှာပဲဟိုဓာတ်ခွဲစစ်ဆေးနိုင်တဲ့အစင်ဖြစ်
ဟုတ်ကဲ့
ရှိပါတယ
်အရင်တော့က Ebola ရောဂါနှစ်နေရေးတို့မှာတော့နိုင်ငံတကာမှာတော့ဒီနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေ WHO တို့ကပအောင်ပတ်သက်ပြီးလုပ်တာရှိရင်နောက်လေကြောင်းအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေမျိုးတွေလုပ်တာရှိပါတယ်အခုဒီ mask နဲ့ပတ်သက်လို့ရောဒီမြန်မာအာဏာပိုင်ဘက်ကရောဒါလူဆောင်မှုရှိပါလား
ကူးစက်ရောဂါတွေပေါ့အထူးသဖြင့်တော့ဒီ pandemic threat ဆီစဲ new emerging disease တွေပေါ့ဒီ disease နဲ့ပတ်သက်ပြီးတော့ဒီကူးစက်ရောဂါကာကွယ်နိုင်နေလုပ်ငန်းဗဟိုကော်မတီကျွန်တော်ဖွဲ့စည်းပြီးဆောင်ရွက်ပါတယ်အဲ့မှာတော့ကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနနဲ့မကဘယ်နဲ့ဝန်ကြီးဌာနပေါင်းစုံနောက်အခုနဒီကမ္ဘာ့ကျန်းမာရေးအဖွဲ့အပြင်ကျွန်တော် implementing partner စီအဲ့တခြားပူးပေါင်းဆောင်ရွက်တဲ့အဖွဲ့အစည်းတွေအကုန်ပါဝင်လာဆိုတော့ဒီအခုဒီ mask covid အတွက်လည်းပဲကျွန်တော်တို့ကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့အဓိကပေါ့ဒီသက်ဆိုင်ရာဆက်နီးနွယ်နေတဲ့ဝန်ကြီးဌာနတွေရောတခြားအဖွဲ့အစည်းတွေလည်းပါကျွန်တော်ကပူးပေါင်းဆောင်ရွက်နေရှိပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကကိုရီးယားမှာဖြစ်ပျက်နေတာမြန်မာနိုင်ငံနဲ့လည်းအသွားအလာကရှိတဲ့ခါကျတော့မြန်မာနိုင်ငံအနေနဲ့ဒီယောဂနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရင်စရာရှိပါလဲ
ဒီတောင်ကိုရီးယားရောချိုင်းနာရောမလေးရှားရောဖိလစ်ပိုင်ဆိုမှဒီကူးစက်ဖြစ်ပေါ်မှုကြတော့အထူးသဖြင့်တောင်ကိုရီးယားကြတော့ကျွန်တော်နဲ့လည်းပဲနေ့စဉ်ဒီလေကြောင်းလိုင်းနဲ့ခီးသည်တွေအဝင်အထွက်တွေရှိနေတာပေါ့ရှိနေတော့ risk အနေနဲ့ကတော့ကျွန်တော်တို့ပို့ပြီးတော့များတော့ပေါ့များတဲ့အတွက်ကြောင့်လည်းကျွန်တော်ပို့ပြီးတော့ဒီတိတိယောက်ပေါ့ဒီအဆက်ဆက်အရာဒီ standby position နဲ့ဒါ season ဆောင်ရဲ့လည်းရှိပါလား
ကိုသားညွန်ဦးမင်းမြန်တော်တာပါရှင်